ကျမကစုမော်ပါရှင်။အရသာဆိုရလက်ထက်နိုင်ငံရေးအကျဉ်းသားဥယေယာနဲ့ချီပြီးဆက်ရှိနေသေးတဲ့အပေါ်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတို့အရေးယူခံရတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုပြောပြပေးကြပါမယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးဦးစားပေးပါတယ်ဆိုတဲ့ NLD ဆိုရလက်ထက်မှာအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေခံခွင့်ရရဖို့တောင်းဆိုတဲ့အတွက်တရားစွဲဆိုခံရသူတွေစုစုပေါင်း600နီးပါးရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကထုတ်ပြန်ထားပါတယ်။နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီတောင်းဆိုဆန္ဒပြနေသူတွေကိုအခုအချိန်ထိဆက်လက်ဖမ်းဆီးထောင်ချတရားစွဲဆိုနေတဲ့အခြေအနေကိုတော့ AABBB ရဲ့တွဲဖက်အတွေ့အမှုကိုပိုကြီးကရှင်းပြပါတယ်
။စည်ရင်းအရာပေါ့နော်။အချင်းထောင်တွေကနေပြီးတော့အမှုရင်ဆိုင်နေတဲ့နိုင်ငံရေးအကျဉ်းသားက142ယောက်ရှိတယ်။ထောင်ချပြီးသားနိုင်ငံရေးအကျဉ်းသားက42ယောက်ရှိတယ်။ထောင်အပြင်ဘက်ကနေပြီးတော့အမှုရင်ဆိုင်နေရတဲ့ဟိုနိုင်ငံရေးအကျဉ်းသားက409ယောက်ရှိပါတယ်။အားလုံးပေါင်း592ယောက်ရှိပါတယ်။ဒါကဘာကိုပြတယ်လဲဆိုတော့အကကျတော့မြန်မာနိုင်ငံရေးတိုးတက်မှုနှေးကွေးနေတာကိုပြတယ်။နိုင်ငံရေးအကျဉ်းသားတွေကတိုင်းရင်းသားတွေလည်းပါတယ်။တိုင်းရင်းသားနိုင်ငံရေးအကျဉ်းသားတွေကိုအဲ့လိုဖမ်းနေဆိုလို့ရှိရင်ကျွန်တော်တို့အိုးသက်တယ်တဲ့နေရာတွေလည်းအနောက်ရှိချင်းဖြစ်နိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ AAPB ရဲ့ဆောင်မုတ်ကနိုင်ငံရေးအကျဉ်းသားများရှိနေတယ်လို့ပြောတော့ပြန်လည်တဲ့ပြည်မဖြစ်နိုင်ဘူး။ဆိုတော့ကကျွန်တော်တို့မဝေးသေးတဲ့အတိတ်ကသင်္ကန်းစာတွေကိုလည်းကျွန်တော်တို့ယူဖြစ်နေ။အရင်တော့ကစစ်အစိုးရကဒေါက်တာဆက်စီကိုဖန်ထားတယ်၊မြန်မာနိုင်ငံကိုဖန်ထားတယ်၊တိုင်းသားကောင်းဆောင်ကိုဖန်ထားတယ်။အဲ့လိုမျိုးဖန်ထားတယ်ဆိုလို့ရှိရင်ပြောတော့ပြန်လည်တဲ့ပြည်အတွက်အနောက်ချက်ဖြစ်တယ်။အဲ့လိုပဲနိုင်ငံကရဲ့ဒီပိတ်ဆို့မှုတွေပုံပြီးတော့မြင့်တက်လာတယ်။နောက်ဖန်ရေးစည်းနေုံနဲ့ကျွန်တော်တို့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတော့ကျွန်တော်တို့ဒေချာသင်္ကန်းစာယူဖို့လိုအပ်ပါတယ်။
အခုဒီလုံးမှာကိုတောင်းတို့မျိုးဆက်တန်ကြဖွဲ့ကိုတက်မတော်ဘက်ကဆွဲချက်တွေနဲ့မြို့နယ်အသီးသီးမှာထောင်ဇက်တိုက်ချနေတဲ့အပေါ်မှာလဲလွတ်လပ်ခွင့်ကိုထုတ်ဖော်ပြောဆိုလှုံ့ရှားသူတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဂျွန်လ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းတို့မျိုးဆက်အဖွဲ့ပေါ်တရားစွဲဆိုထားတာကိုအမြန်ဆုံးရုပ်သိမ်းဖို့နဲ့အမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။နိုင်ငံသားတို့ရဲ့အခြေခံခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권အရာမြမရိုးရအစင်လာတိုင်းတန်ကြပ်ထိုးပြီးအစိုးရအာဏာပိုင်ကိုထောက်ပြခဲ့ကြတဲ့အစင်လာကိုထိပါးစေတဲ့လုပ်ရအဖြစ်လဲပန်မြန်မာကရှုမြင်ကြောင်းပန်မြန်မာရဲ့အတွေ့အမှုမြေမုံတွင်ကပြောပါတယ်
။ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ပေါ့နော်။အဲ့ဒီပေါ်မှာတန်ကြပ်ဆိုတာအမှန်တမ်းအရေးကြီးတဲ့အရာတစ်ခုပေါ့နော်။ကျွန်တော်မြမရိုးရယဉ်ကျေးမှုအစဉ်လာတစ်ခုလေဒီလိုဟာမျိုးကြီးကိုတရားစွဲတယ်ထောင်နေချတယ်နောက်ပြီးတရားစွဲနေရမှာလဲတစ်ချိန်တစ်ခါပဲမဟုတ်ပဲပေါ့နော်အတန်းစီပြီးရောပေါ့နော်အများကြီးစွဲတယ်ဆိုတာမျိုးကဒါကျွန်တော်မြမပြည်ရဲ့တမိုင်းမှာဒါပထမဦးဆုံးနေပါလိမ့်မယ်နော်ဒါမျိုးကြီးလောက်တာဟာဒီလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုချင်းချောက်တယ်လို့ကျွန်တော်ပြန်မြန်မာနေပြီးရောယူဆတာပေါ့နော်ယူဆရဲတုံးတက်တယ်ဒါကြောင့်ဒါမျိုးကြီးကမလုတ်တင်မလုတ်အပ်တဲ့အရာပဲเนาะအဓိကတရားစွဲအောင်သတ်မှတ်တော်ဖြစ်နေရပါတော့ဒါမျိုးလေးတွေဒါရုပ်သိမ်းပေးတတ်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ပေါ့เนาะလက်စာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုလည်းသတ်မှတ်တော်အနေနဲ့လေးစားရဲဆိုတော့ကြာတာရောက်ပါတယ်ပေါ့เนาะလက်ရှိအစိုးရတွားနေတဲ့အမျိုးသားပြင်ကြားစစ်ရေးမှာလည်းအများကြီးအထောက်အကူပြုနိုင်တဲ့အနေထားရတွေ့ရတယ်ဒါကြောင့်ကျွန်တော်ကလည်းဒီသတ်မှတ်တော်အနေနဲ့ပေါ့เนาะဒီလိုတရားစွဲဆိုမှုကိုရုပ်သိမ်းပေးဖို့ပဲကျွန်တော်ကမြစ်တာရက်ခံတောင်းဆိုတာဖြစ်ပါရဲ့ဗျာ
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုရာဇဝတ်မှုတစ်ခုလို့သဘောထားနေတာဟာဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေပေါ်မေခွန်းထုတ်စရာဖြစ်လာတယ်လို့လည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးဦးဆောင်လှုံ့ရှားသူကိုပိုကြီးကထောက်ပြပါတယ
်မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုမှုဆိုလို့ရှိရင်ရာဇဝတ်မှုဖြစ်နေတဲ့အစင်မှာပဲရှိနေတယ်တောင်းလို့မျိုးဆက်ကောငကိုရေရကောမဖမ်းသင့်ဘူးဆိုတော့ဆက်ဖမ်းတဲ့ဟိုနိုင်ငံရေးကုန်စည်ကတိုက်ပြီးတော့အရန်ကြဆင်းနေတာဖြစ်လို့အခုလိုမျိုးအမှုကတူနေတဲ့အမှုတွေကိုဟိုဘက်ဟိုတရားရုံးကချက်တယ်ဒီတရားရုံးကချက်တယ်ဆိုတဲ့အခါကျတော့ကျွန်တော်နိုင်ငံရေးကုန်လိတ်ကောင်ကိုပို့ပြီးတော့ရုပ်ဆိုးနေတာလို့အဖတ်တယ်ပါပါဖမ်းလိုက်စီးတဲ့ရုံနဲ့ပြဿနာကြီးကပြေပြေသွားတော့မဟုတ်ဘဲနဲ့ပြဿနာတွေပုံမှုဆိုးသွားသွားစရာပဲရှိတယ်ဆိုတော့အခါကျတော့ကျွန်တော်တို့ဒီအစိုးရကောဒီတက်မတော်ကောတာဝန်ရှိတဲ့သူတွေကသိစရာကံကြွချေရှင်းဖို့တို့သူပြေတဲ့အခါကျတော့ဒီလူငယ်တွေရဲ့လုံအားတွေကျွန်တော်တို့တိုင်းပြည်အတွက်အကြံကိုဆုံးရှုံးတော့လည်းမရှိတယ်သူတို့ကိုထောင်ပေါင်းတွေလှုပ်ပေးပြီးတဲ့အခါကျတော့သူတို့ရဲ့လုံအားတွေကိုတိုင်းပြည်အတွက်အသုံးချဖို့ပြုတယ်
လက်ရှိ COVID-19 ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်မြန်မာနိုင်ငံတွင်းအကျဉ်းထောင်အကျဉ်းစခန်းတွေမှာအကျဉ်းသားဥယျာဉ်ထူထပ်များပြားလွန်းနေတာကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာအဟာရမပြည့်ဝတာတကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်မရှိတာတွေကြောင့်အကျဉ်းထောင်တွေမှာ COVID-19 ကူးစက်ဖို့လွယ်ကူနေပြီးအထူးစိုးရိမ်ရတဲ့အခြေအနေရောက်နေတာကြောင့်တာဝန်ရှိသူတွေအလေးထားလှုံ့ဆော်ပေးဖို့ကိုလည်း AAPB အပါအဝင်အကျဉ်းသားရေးလှုံ့ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်ကျွန်မစုမမ